တရုတ်နိုင်ငံသားအီဝင်ဂျီဝမ်ဤရဲ့ရှေ့တောင်အာရှသုံးနိုင်ငံခီးစဉ်တွင်မလေးရှားနိုင်ငံကိုဒီကနေ့ရောက်ရှိလာပါတယ်။မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့ပြည်နယ်မြို့မှာတွေ့ဆုံရမှာနှစ်နိုင်ငံကုန်သွယ်ရေးနဲ့ပညာရေးစတဲ့နယ်ပယ်အသီးသီးမှာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်သွားဖို့ဆွေးနွေးခဲ့တယ်လို့ဒေတာရင်းမီဒီယာတွေကဖော Krishna နဲ့တွေ့ဆုံခဲ့ပါတယ်။အရင်တရုတ်နိုင်ငံသားရဲ့ဝန်ကြီးရှင်ကန်ကိုတာဝန်ကနေရပ်ဆိုင်းလိုက်ပြီးဝိုင်းရင်တန်တမန်ဝန်ကြီးကိုပြန်ပြီးနိုင်ငံသားရဲ့ဝန်ကြီးဖြစ်တာဝန်ခန့်အပ်ပြီးတဲ့နောက်ပိုင်းသွားရောက်တဲ့၃ရက်ကြာအာဆီယံခီးစဉ်မှာစင်ကာပူမလေးရှားနဲ့ကမ္ဘောဒီးယားနိုင်ငံတွေပါဝင်ပါတယ်။ဒီခီးစဉ်ကတဆင့်အရှိတောင်အာရှ၃နိုင်ငံအရှိတောင်အာရှနိုင်ငံနဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုအားကောင်းအောင်လုပ်ဖို့တရုတ်နိုင်ငံကမျှော်လင့်ထားပါတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကဗူဒုံးနီကခီးစဉ်ကြေညာချိန်မှာထည့်သွင်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးဟာကမ္ဘောဒီးယားနိုင်ငံကိုဩဂုတ်လ၁၂ရက်စနေနေ့မှာသွားရောက်မှာဖြစ်ပြီးထိပ်တန်းကောင်းဆောင်တွေနဲ့တွေ့ဆုံမှုမျှော်လင့်ထားတယ်လို့ကမ္ဘောဒီးယားမီဒီယာဘက်ကလည်းဖော်ပြထားပါတယ်ရှင်။